မြန်မာနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့ထိုင်းနိုင်ငံဘက်ကမဲဆောက်မြို့မှာထိုင်းစစ်အထူးတပ်ဖွဲ့ကတိုက်ခန်းတစ်ခုကိုတရင်အရဝင်ရောက်စီးနင်းလာမှာမြန်မာနိုင်ငံကနိုင်ငံကူးလက်မှတ်ကင်ဆောင်သူအမျိုးသားတဦးနဲ့နေထိုင်ခွင့်မရှိတဲ့အမျိုးသမီးနှစ်ဦးတို့ကိုဖမ်းဆီးသွားပါတယ်။ဒီလူတွေကိုဘန်ကောက်မြို့အေယာဝင်နှက်ကွန်းဘုံကွဲမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းထိုင်းသတင်းတောက်တဦးက VOA ကိုပြောပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကပြောပြပေးပါမယ်ရှင်။
ဘန်ကောက်မြို့ကနေဆင်းလာတဲ့ထိုင်းစစ်တပ်ကအထူးတပ်ဖွဲ့ဝင်တွေနဲ့အတူထိုင်းရနာပိုင်းတွေကနေရာ6ခုလောက်ကိုပိုက်ဆိုင်တိုက်ရှာဖွေပြီးတဲ့နောက်မှာတော့မဲဆောက်မြို့ကတိုက်ခန်းတစ်ခုမှာထိုင်းစစ်တပ်တွေဝိုင်းပြီးမြန်မာနိုင်ငံသား3ဦးကိုဖမ်းဆီးခဲ့တာပါဖမ်းဆီးခံရသူတွေထဲကတဦးဟာနိုင်ငံကူးလက်မှတ်နဲ့နေထိုင်နေတာဖြစ်ပြီးသူ့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်ဘန်ကောက်မြို့ကိုခေါ်ဆောင်သွားတယ်ဆိုပြီးမျက်မြင်တွေ့ရှိခဲ့တဲ့ထိုင်းသတင်းတောက်တဦးကပြောပြပါတယ်
သူအိမ်မှာလက်မှတ်မရှိလို့မရောက်လားမရောက်ပါနဲ့သူလည်း passport ရှိလားဒီဒီအမှုကဒီလိုလိုမြန်မာတရားမဝင်လို့ရှင်မှာခါနော်ဒီအမှုပထမဆွဲတယ်အဲ့ဒီကွန်ပျူတာ YouTube နဲ့စာရုပ်စာတမ်းတွေတို့ရောသူ့နာမည်ကျော်တီဟက်ကျော်တီဟက်လက်မှတ်မရှိရင်သူတို့ဒီနေ့မနေ့ဖြစ်နေတော့ရောအမေရိကန်တော့ရတယ်ဗမာပြည်မှာသင်ပို့မယ်အကောင့်ကျော်တီဟက်နဲ့ဘင်္ဂါပြည်ပို့မယ်ဒီပေါ်နံပါတ်လို့ passport လို့ပေးနေလို့ရတာခံခံလာတယ်သူ6မြောက်တော့ရတယ်နှစ်ဆောင်မယ်
သူတို့ကိုတရားမဝင်နေထိုင်တဲ့အမှုတွေနဲ့စတင်အမှုဖွင့်လာပြီးတဲ့နောက်မှာတော့နိုင်ငံကူးလက်မှတ်တွေပြုလုပ်ပေးမှုတွေနဲ့အမှုဖွင့်လာတယ်လို့ဆိုပါရယ်နောက်ပိုင်းမှာတော့ထိုင်းသတင်းတွေရဲ့ဖော်ပြချက်အရဖမ်းဆီးခံရတဲ့မြန်မာ3ဦးထဲမှာအမျိုးသား2ဦးက2015ခုနှစ်တုန်းကဘန်ကောက်မြို့အေယာဝင်နှက်ကွန်းဘုံပမှုမှာပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုပြီးဖော်ပြခဲ့ပါရယ်2015ခုနှစ်အေယာဝင်နှက်ကွန်းမှာပောက်ကွဲမှုဖြစ်ပွားတော့ကတော့လူ20သေဆုံးခဲ့ပြီးလူ125ယောက်ထိခိုက်ဒဏ်ရာတွေရခဲ့တာပါအခုမြန်မာ3ဦးဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းရနာပိုင်နေဘက်ကတော့ဖမ်းဆီးထားတဲ့တန်လျာရှိသူမြန်မာအမျိုးသား2ဦးကိုစစ်ဆေးနေဆဲဖြစ်တယ်လို့သိရှိရပါတယ်။မဲဆောက်မြို့မှာဖမ်းဆီးခံရသူတွေကအမျိုးသမီး2ဦးကတော့အသက်32နှစ်အရွယ်ဆူမစ်အသက်23နှစ်အရွယ်ရာဟီဘီအသက်43နှစ်အရွယ်ကျော်တီဟာလို့ဖြစ်ကြပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။